မြန်မာနိုင်ငံမှာဇန်နဝါရီလ၄ရက်နေ့ကလုပ်တဲ့လွတ်လပ်ရေးညစာစားပွဲကိုမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးတန်းရွှေတယောက်နိုင်ခြင်းမရှိတာကြောင့်သူ့ရဲ့ကျမကြီးချီနေတဲ့ပတ်သက်လို့တုံ့ပြန်ပြောဆိုမှုတွေတိုးများလာပါတယ်။အသက်83နှစ်ရှိပြီဖြစ်တဲ့ဗိုလ်ချုပ်ကြီးတန်းရွှေဟာစင်ကာပူနိုင်ငံမှာဆေးဝါးကုသမှုခံယူနေရတာကြောင့်ကြာသပတေးနေ့ညနေပိုင်းလွတ်လပ်ရေးညစာစားပွဲအခမ်းအနားကိုသူကိုယ်တိုင်တယောက်နိုင်ခြင်းမရှိဘူးလို့တန်တမာတွေကပြောပါတယ်။အခုလိုမျိုးလွတ်လပ်ရေးညစာစားပွဲကိုသူမတယောက်နိုင်တာဟာ1992ခုနှစ်ကလေးကဆိုရင်ဒါဟာပထမဆုံးချိန်ဖြစ်တယ်လို့သိရပါတယ်။သူ့ရဲ့စားစစ်ဆိုးရဒုတိယခေါင်းဆောင်ဒုတိယဗိုလ်ချုပ်မှုကြီးမောင်အေးကအခုနှစ်လွတ်လပ်ရေးညစာစားပွဲကိုတည်ခင်းအခမ်းခဲ့ပါတယ်။ဗိုလ်ချုပ်မှုကြီးတန်းရွှေဟာသွေးတိုးစီးတိုးနဲ့အခြားရောဂါတွေကိုခံစားနေရတယ်လို့ယုံကြည်ရဖို့ရှိပါတယ်။ဗိုလ်ချုပ်မှုကြီးတန်းရွှေအကြီးအကျယ်နေထိုင်မကောင်းဖြစ်တယ်လို့ရခင်ကလည်းကောလာဟလတွေဖြစ်ခဲ့ပါတယ်။ဒါပေမဲ့စစ်ဆိုးရကဒါကိုညှဉ်းဆဲခဲ့ပူပါတယ်။